ရင်းညာရီနေရရင်ပြန်ပို့ရေးကိစ္စမှာဒုက္ခသည်တွေရဲ့ဆန္ဒအလျောက်ပဲဖြစ်စေရမယ်လို့ဒုက္ခသည်များဆန်ရကုလသမဂ္ဂလက်ထောက်မဟာမင်းကြီးဖော်ကာထက်ကအင်္ဂါနေ့တုန်းကသတိပေးပြောကြားလိုက်တယ်လို့အချိန်နေတွေလုံးုံစိတ်ချမှုမရှိသေးဘဲနဲ့ပြန်ပို့မယ့်အစီအစဉ်တွေကိုရပ်ဆိုင်းထားဖို့ကုလသမဂ္ဂလူ့အခွင့်အရေးဆန်ရကော်မရှင်နာမင်းကြီးမစ်ချဲဖတ်လက်ကလည်းကြေညာချက်ထုတ်ပြန်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရင်ဂျာဒုက္ခသည်တွေကိုနိုဝင်ဘာ15ကြာသပတေးနေ့မှာမြန်မာနိုင်ငံပြန်ပို့ရေးအစီအစဉ်စတင်မဲ့အပေါ်သဘောထားအမြင်တွေကိုတော့မိုင်းအင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ
်။အင်္ဂါနေ့ကဂျနီဗာကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဖော်ကာတာခ်ကကမ္ဘာပေါ်မှာနေရရင်နိုင်ငံကနေအတင်းကျပ်မောင်းထုတ်ခံရမှုနဲ့နိုင်ငံမဲ့ဖြစ်နေတဲ့ကိစ္စဆက်ဆက်မှုမှာရိုဟင်ဂျာဒုက္ခသည်ပြဿနာဟာအထင်ရှားဆုံးဖြစ်ကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ပြုမှုဆက်ဆံပုံကိုကြည့်ရင်ဒီအချက်နှစ်ချက်ဆက်ဆက်နေတယ်ဆိုတာတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်လက်ရှိရိုဟင်ဂျာတွေနေရပြန်ပို့ရေးမှာလွတ်လပ်မှုနဲ့မှန်ကန်တဲ့သတင်းအချက်အလက်ပေါ်မှာရွေးချယ်ပိုင်ခွင့်စတဲ့အချက်တွေပေါ်မှာမူတည်ရမှာဖြစ်ကြောင်း Falker Talk ကပြောပါတယ
်။ Our position remains the same when it comes to the return
ကျွန်တော်တို့ရည်တည်ချက်ကအရင်အတိုင်းမပြောင်းလဲပါဘူး။ဒါကတော့ဒုက္ခသည်တွေအနေနဲ့သူတို့နေရရင်မြန်မာနိုင်ငံကိုပြန်နိုင်ရေးတည်ကြတဲ့အခါမှာထာနေပြန်ပို့ရေးအချိန်ရောက်လာပြီလို့ဆိုရမှာပါ။ဒီနေရာမှာလွတ်လွတ်လပ်လပ်ပြန်နိုင်ခွင့်ရရမယ်။နောက်ရွေးချယ်ခွင့်ရှိရမယ်။နေရပြန်ပို့တဲ့ကိစ္စမှာဒုက္ခသည်တွေရဲ့ဆန္ဒအလျောက်ဖြစ်ဖို့အဓိကပါ။ဒီလိုဆန္ဒနဲ့အညီပြန်နိုင်မှုကျွန်တော်တို့တည်ကြအောင်ဆောင်ရွက်ပေးရမှာပါ။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရသဘောတူညီချက်အရနိုဝင်ဘာလ15ရက်နေ့မှာဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့မယ့်အစီအစဉ်စတင်တော့မှာပါ။ဒုက္ခသည်တွေရဲ့ဆန္ဒသဘောထားမပါဘဲအတင်းအကျပ်ပြန်ပို့မယ်ဆိုရင်နိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တဲ့အတွက်နေရပ်ပြန်ရေးကိစ္စကိုနှစ်နိုင်ငံအစိုးရအနေနဲ့ရပ်ဆိုင်းဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးMichelle Bachelet ကလည်းအင်္ဂါနေ့ကသတိပေးကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထင်ရှားတဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ AI ခေါ်နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးကတော့ဒုက္ခသည်တွေနေရပြန်ရေးမြန်မာဘက်ချမ်းမှာအဆင်သင့်ဖြစ်နေတာမတွေ့ရဘူးလို့ AI ရဲ့ Asia Pacific ဆိုင်ရာတာဝန်ခံ Francisco Ben Cosmi က VOA ကိုပြောပါတယ
်။ In our opinion the conditions are not suitable for return.
ဒုက္ခသည်တွေနေရပြန်ရေးတင့်တော်တဲ့အခြေအနေတွေကဖြစ်မလာသေးပါဘူး။မကြသေးခင်တုန်းကပဲကုလသမဂ္ဂကပြောထားတာရှိပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးခြေနေဖြစ်ဖို့ဆိုရင်စိတ်ချလုံခြုံမှုရှိရမယ်၊ဂုဏ်သိက္ခာနဲ့အညီကိုယ်သဘောနဲ့ကိုယ်ပြန်လာမျိုးဖြစ်ရမယ်၊ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ရမယ်ဆိုပြီးတော့ကုလသမဂ္ဂကပြောထားတာပါ။ကျွန်တော်တို့လည်းဒီချက်တွေအတိုင်းပဲထပ်ပြီးတော့ပြောချင်ပါတယ်။ဒါပေမဲ့လက်ရှိမှာဒီလိုအခြေအနေတွေကဖြစ်မလာသေးပါဘူ
း။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအနေနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခံရတာ၊သူတို့ရွာတွေမီးရှို့ခံရတာ၊အုပ်စုလိုက်အတင်းအဓမ္မပြုကျင်တာစတဲ့အလွန်ဆိုးရွားတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့ရတဲ့အတွက်လုံခြုံမှုအာမခံချက်မရှိဘဲနေရပြန်ဖို့တွန်းဆုတ်နေမှာဖြစ်တယ်လို့ ANU Australia တက္ကသိုလ်ရဲ့ Asia နဲ့ Pacific ဌာနလက်ထောက်ဌာနမှူး Nicholas Farrelly ကဆိုပါတယ်။
And given that there are only very weak indications at this stage
မြန်မာအစိုးရကအဲ့ဒီဒေသမှာရိုဟင်ဂျာတွေအတွက်လုပ်ပေးနေတာတွေကရေတို့အတွက်လုံခြုံရေးနဲ့ရေရှည်အတွက်ဘဝတိုးတက်ကောင်းမွန်ရေးလူမှုခံစား권တွေကိုကြည့်မယ်ဆိုရင်အားနည်းချက်တွေရှိနေတယ်ဆိုတာကိုသူတို့ကမြင်နေကြတာကြောက်ပါ
ဒုက္ခသည်တွေနေရပြန်ရေးအရင်ကဖိအားပေးခံခဲ့ရတဲ့မြန်မာအစိုးရအနေနဲ့အခုဒုက္ခသည်တွေပြန်ပြီးလက်ခံတဲ့အခြေအနေပတ်သက်လို့လည်းနိုင်ငံတကာရဲ့ဝေဖန်ထောက်ပြမှုကန့်ကွက်မှုအသစ်တွေနဲ့ထပ်ပြီးကြုံတွေ့လာရတဲ့အနေအထားရှိနေတာတွေ့ရတယ်လို့ American အခြေစိုက်မြန်မာအရေးစောင့်ကြည့်လေ့လာနေသူဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။ဗမာပြည်ကနေဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေကိစ္စကဒီအပေါ်မှာမြင်တဲ့အမြင်တွေကတော်တော်ကိုပေါ်ပြားပြီးမဆုံးကြဘူးခင်ဗျာ။ဗမာနိုင်ငံဆိုကတမျိုးဘင်္ဂလားဒေ့ရှ်ကတမျိုးနိုင်ငံတကာကတမျိုးပေါ့နောက်တစ်ခါဗမာနိုင်ငံပြည်သူတွေကတမျိုးမြင်နေကြတာမတူကြဘူးခင်ဗျအဓိကကမြန်မာနိုင်ငံဆိုကပေါ့မြန်မာနိုင်ငံဆိုကလည်းဒီအားတွေကြောင့်သူကလက်ခံမှုကတော့တကယ်တရားအတိုင်းသာအကြည့်လို့ရလိမ့်မယ်လူပြန်တော့လည်းပဲဝေဖန်မှုတွေကဆက်ရှိနေပါပဲခင်ဗျမလုံလည်းပဲဆက်ရှိမယ်လုံလည်းပဲဆက်ရှိမယ်ရောက်လာပြန်ရင်လည်းပဲဒီကိစ္စပေါ်မှာဒီကဘာလုံးကအမှုသဘောပဲကြည့်ပြီးမြင်ပြီးတော့ဝေဖန်နေကြတော့ဟိုနောက်ထပ်အမှုသဘောအစ်စ်တွေဖြစ်လာအောင်ပါပဲဒီပေါ်မှာကျွန်တော်တို့လက်ရှိအစိုးရကအကောင်းဆုံးအနေထားတရက်ကိုစူးစမ်းရှာဖွေပြီးတော့ဆောင်ရွက်ရမှာလည်းဖြစ်တယ်ခင်ဗျအဲ့တော့လက်ခံမှုကလည်းလက်ခံရလိမ့်မယ်လက်ခံပြီးဖြစ်လာတဲ့အစ်စ်ဝေဖန်မှုတွေကိုလည်းအစိုးရဆက်ပြီးတော့ကန်တွယ်လိမ့်မယ်လို့မြင်ပါတယ်ခင်ဗျ
တနင်္ဂနွေနေ့ကထုတ်ပြန်တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ကြေညာချက်မှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စသဘောတူပေမဲ့ဒုက္ခသည်တွေကိုယ်တိုင်လူလူလားလားဆန္ဒအလျောက်သူတို့ရဲ့နေရရင်ဒါမှမဟုတ်သူတို့သွားလိုတဲ့နေရာတွေကိုဘေးကင်းလုံခြုံစွာနဲ့ဂုံတိတ်ခါရှိစွာသူတို့ရဲ့သဘောဆန္ဒနဲ့အညီပြန်ပို့နိုင်ရေးမရှိမဖြစ်လိုအပ်ကြောင်းနဲ့အဲ့ဒီအတွက်လဲသက်ဆိုင်သူတွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်ရှင်။